မြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်စေဖို့အတွက်မြန်မာစစ်ကောင်စီကိုတန်တမာရေးအရာပုံမဖိအားပေးတိုက်တွန်းချဖို့ကုလသမဂ္ဂအတွင်းမှုချုပ်ဟန်ဘန်ကင်မွန်ကဗုဒ္ဓဟူးနေ့မှာပြောဆိုတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုဧပြီလတည်းကတွားရောက်ခဲ့ပြီးနောက်အတွင်းမှုချုပ်ဟန်ဘန်ကင်မွန်အနေနဲ့မြန်မာစစ်ကောင်စီအပြင်အတိုက်အခံလက်နက်ကိုင်အင်အားစုတွေနဲ့ပါနှစ်ဖက်စလုံးနဲ့ဆက်သွယ်စကားပြောဆိုမှုတွေဆက်လက်လှုပ်ဆောင်နေခဲ့တယ်လို့အတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်းကတောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်းအပါအဝင်ကမ္ဘာအဖွဲ့အစည်းခေါင်းဆောင်ဟောင်းတွေပါဝင်တဲ့ The Elders အကြီးအကဲများအဖွဲ့ကနေမြန်မာအရေးအပါအဝင်ကမ္ဘာပြဿနာတွေမှာကူညီဝင်ရောက်ဖြေရှင်းပေးနေတာဖြစ်ပါတယ်မြန်မာပြည်ဒီမိုကရေစီပြန်လည်ရရှိရေးအတွက်ပဋိပက္ခအတွင်းပါဝင်နေတဲ့နှစ်ဖက်စလုံးတာဝန်ရှိသူတွေအပြင်အာဆီယံအလက်ကြောင့်ဥက္ကဋ္ဌအင်ဒိုနီးရှားသမ္မတနဲ့လည်းဆက်သွယ်ဆွေးနွေးမှုတွေရှိတယ်လို့အတွင်းရေးမှူးချုပ်ဟောင်ဘန်ကင်မွန်ကပြောဆိုပါတယ်။ဒါပေမဲ့လည်းပြောဆိုဆွေးနွေးချက်တွေနဲ့ပတ်သက်လို့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါအပြင်အာဆီယံဘုံသဘောတူညီချက်5ရအပြင်မြန်မာနိုင်ငံမှာအချမ်းပဲတိုက်ခိုက်မှုတွေကိုရပ်တန့်မှုကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုလည်းမြန်မာစစ်ကောင်စီအနေနဲ့လိုက်နာဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်ဘန်ကင်မွန်ကတိုက်တွန်းပြောဆိုခဲ့ပါတယ်။